အခုဆက်ပြီးတော့ချင်းပြည်နယ်ပလက်ဝစစ်ဘေးရှောင်200ကျော်ဘင်္ဂလားနယ်စပ်ဖက်မှာတောင်တင်နေတဲ့အကြောင်းသတင်းလွှာကိုနှားဆင်ရပါမယ်။ချင်းပြည်နယ်ပလက်ဝမြို့နယ်ဘက်မှာစီရေးပဋိပက္ခတွေကြောင့်ဒေသခံ200ကျော်အိုးအိမ်ဆုံးပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဖက်မှာစစ်ပြေးတင်းရှောင်နေရပါတယ်။ဒါပြင်ပလက်ဝနယ်ကြောက်တော်ကြားဒေသမှာတင်းရှောင်နေသူတွေလည်းရှိပါတယ်။နယ်စပ်ရောက်ဒုက္ခသည်တွေကိုအေးအေးအဖွဲ့ကအကူအညီပေးထားပြီးတခြားအကူအညီတွေမရသေးဘူးလို့လည်းဆိုပါတယ်။ဒါပြင်ကြောက်တော်ကစစ်ဆောင်တချို့ဟာမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့ဖမ်းဆီးခံထားရပြီးစစ်ဆေးခံနေရပါတယ်။ဒီအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားဖြစ်တဲ့စိုက်ပွဲတွေကြောင့်ပလက်ဝါမြို့နယ်ကင်းသလင်းနယ်ခမောင်းဝကျေးရွာကရခိုင်နယ်ခမီးမီတာစုဥယျာဉ်200ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်မှာထွက်ပြေးတင်းရှောင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဗင်ဒေတာအခြေဆိုင်သတင်းတောက်ကိုမောင်အေးကအခုလိုပြောပါတယ်။
ကိုယ်လည်းလားသူလည်းလားရှိတယ်ကျွန်တော်တို့ဒီနေရာကနေလည်းဆိုရင်ဟာမင်းဒီနေရာတကယ်များနေရာလောက်ပါတယ်ခင်ဗျာခင်ဗျာမြေတော်မြေကနေလာနေတယ်ဆက်ကမ်းနေရမြေခမောဝအဒီနေရာလောက်ပါတယ်အခုတော့ဒီလိုလေအရင်ကနေဒီလိုအရေးပေါ်လေတဲ့စာဝတ်မျိုးတွေထောက်ပံ့ထားတယ်ဒီမှာဆက်ကဒီရှင်တွေဒီရှင်တွေပုံစံတွေကလည်းတော်ပြီးပုံစံဆိုတာတော်တော်အချင်းကြီးတွေ
ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်အဲ့ဒီစစ်ရှောင်းတွေရဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။ဒီလိုကိုကျွန်တော်တို့နေကြနာမှာဘယ်လိုကောင်းအောင်မှကုလသေးတာရှိတယ်ဘို့ဒါနဲ့ပစုံကားတော့ဘင်္ဂလားဒေ့ရှ်စစ်ရှောင်းကိုစက်ကြဝင်ရောက်လာပြီးဆိုပြီးတော့လည်းကျွန်တော်ကြားတယ်ကြာတော့ဒါမဲ့ဟိုဒီကြတော့မပြောနိုင်ဘူး
။ဇန်နဝါရီလကနေဖေဖော်ဝါရီလ၄ရက်နေ့တွင်တပ်မတော်နဲ့အေအေတို့စိုက်ပွဲကြောင့်ခမောင်းဝရွာ၊ကင်းသလင်းရွာ၊ခေါ်စာချောင်းရွာကူချောင်းပြားရွာပါဝင်ရွာခုနှစ်ရွာပျက်စီးသွားခဲ့တယ်လို့ပလက်ဝမြို့နယ်ဒေသခံတွေကပြောပါရတယ်။အဲ့ဒီပလက်ဝဒေသကရွာသားတွေဟာတပ်မတော်နဲ့အေအေတို့စိုက်ပွဲဖြစ်စဉ်တွင်လက်နက်ကြီးတွေနဲ့ပစ်ခတ်ခံရတဲ့ဘေးကိုကျောင်းလိုက်ပြီးတခြားဒေသကိုသိမ်းချောင်သွားတဲ့သူတွေနေစဉ်ရှိနေစေလို့ပလက်ဝမြို့နယ်ကဒုက္ခသည်ရေးကူညီဆောင်ရွက်သူခန်းကျော်နိုင်ကပြောပါရတယ်။
မင်းညာကလည်းကဒီခမောင်းဝါရွာကိုတဝိုင်းကနေလက်နေချင်းနဲ့သူတို့ထက်ပြီးတော့ပြစ်တယ်ဒီခမောင်းဝါနဲ့ဒီကင်းတလင်းဖက်မှာပဲသူတို့ကအချင်းချင်းချင်းမနဲ့ဒီလက်နေချင်းတွေပြစ်နေတယ်လို့ပြရတယ်ပေါ့ကျွန်တော်တို့ဒီကက်မှာတော့တရင်မှာတော့အိမ်ကောင်စုအနည်းဆုံးစုကားညီမစုအထိပလဲဝအောက်ပိုင်းကိုတော့ဆင်းနေကြတယ်ဆက်လက်လေးတွေနဲ့ပေါ့ပလဲဝအောက်ပိုင်းတွေဒီကြောက်တော်ကြတယ်ပေါ့နော်ကင်းမာတို့ခြေပြေတို့မာလာတို့အေးအထက်တွေမှာဆင်းပြီးတော့အမျိုးအစုံရှိတဲ့နေရာတွေမှာပဲနေထိုင်နေကြတယ
်ပလဲဝမြို့နယ်တွင်စည်ရေးသိမ်းမှနေမှုကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုသိမ်းဆောင်လာတဲ့ရှင်လဝရွာသား24ဦးကတော့ဖေဖော်ဝါရီလ4ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးတာခံရပြီးမတရားတင်ဆက်သွယ်ရေးပုံမှန်ဥပဒေ18/2နဲ့တရားစွဲဆိုခံထားရပါတယ်။ရွာသားတွေပြင်သူတို့ကိုလက်ခံထားတဲ့အင်ဂျင်နူးကလည်းတပ်မတော်ကနေတရားလိုလုပ်ပြီးတရားစွဲထားတာပါ။အခုလိုဖမ်းဆီးတရားစွဲရတဲ့အခြေအနေနဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဖက်တွင်မှဘူမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။စစ်ဘေးတိမ်းရှောင်လို့ဆိုပြီးတော့ကြာထွက်ပြေးလာတဲ့သတင်းလွင်နဲ့စစ်ဘေးတိမ်းရှောင်လာတာမှလည်းအိမ်ကောင်စုတွေပါလေပေါ့ပေါ့သူတို့ရန်ထွက်ပြေးလာပြန်ပြီးဖြစ်လိုက်တဲ့အခါမှာကျွန်တော်ထင်ရှားတယ်အဆက်အသွယ်လုံနေတဲ့လူတွေအစစ်စစ်မခံနိုင်တော့ထွက်ပြေးမှာထင်ရှားတဲ့အတွက်တရားစွဲတာဖြစ်ပါတယ်အခုတော့တရားစွဲသွားတော့မှပ
ြလက်ရှိသူတို့တွေကိုစစ်တွေရဲတပ်ဖွဲ့ကနေခုံရုံးဖို့အစစ်စစ်နေစေဖြစ်ပြီးသူခွေမရသေးဘူးလို့အမှုလိုက်ရှိနေဦးလှသွန်းကပြောပါတယ
်ကျွန်တော်ကအဲ့ဒီဖက်စစ်ခံရတဲ့ဒီနေရာတော့ပြီးတော့အစစ်စစ်ရဲ့အခါမှာတော်ပြီးပြင်ဖို့လုပ်တော့ဆန်မှုကဒါအခုလောလောဆယ်ဒီပြင်မပေးနိုင်ဘူးဆိုပြီးတော့ပြောတယ်ကျွန်တော်ကဒီမြန်မာနိုင်ငံရေလက်ဆွဲ80လေးကားငယ်မှာတရားကြည့်ရင်ရှင်းနေရယ်အမုန်းလာရေးဒီဆိုရင်ပြည့်စုံရှိတယ်ပြန်တဲ့ဒီမှာပြည့်စုံရှိဘူးဆိုပြီးတော့ကျွန်တော်ကဥပဒေပုံမှန်နဲ့ကိုပြီးတော့ထောက်ပြတယ်ပေါ့နော်ဒါပေမဲ့သူကအခုလောလောဆယ်တော့ကျွန်တော်တို့ပြင်မပေးနိုင်သေးဘူးဆိုပြီးတော့သူကပြန်ပြောတယ်ဒီကတော့စစ်တွေပြုတ်ခွဲလိုက်တယ်ပေါ့နော်အဲ့အဖွဲ့ပြင်တော့စစ်တယ်လို့ပြောပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကပလက်ဝမြို့နယ်ရှင်လဝကျေးရွာဆက်ခုံရွာနဲ့ကောက်ကြီးဝရွာဘက်မှာတပ်မတော်နဲ့အေအေတို့စိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ကနေရှင်လဝဒေသဘက်မှာဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုတင်းချောင်လာခဲ့ရာကအဲ့ဒီရွာသားတွေဖမ်းဆီးခံခဲ့ရတာပါရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်တွင်မှာတပ်မတော်နဲ့အေအေတို့အကြားစစ်ရေးပဋိပက္ခပြင်းထန်နေဆဲဖြစ်ပြီးစစ်ရှောင်ထွက်ပြေးတဲ့ဒေသခံရေသွဲပုံများလာနေတယ်လို့လုံခြုံရေးရဆိုတဲ့စစ်ဆေးမှုတွေကလည်းဘုံဘုံတင်းကျပ်လာနေပါတယ်ခင်ဗျာ